အာဖဂန်နစ္စတန်တာလီဘန်တို့ကသူတို့အစိုးရကိုနိုင်ငံတကာကအသိအမှတ်ပြုမှုရရှိရေးမှာအမေရိကန်ပြည်ထောင်စုကပိတ်ပင်တားဆီးနေတာဖြစ်တယ်လို့ဆွဆဲလိုက်ပါတယ်။အာတမအမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့နှစ်ပေါင်း30နီးပါးကြာစစ်ရေးဆောင်ရွက်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းတာလီဘန်တို့အာဏာပြန်လည်ရယူခဲ့ကြပြီးအမျိုးသားတွေတက်တက်သာပါဝင်တဲ့အစိုးရတရက်ကိုဖွဲ့စည်းခဲ့တာပါ။အခုချိန်ထိနိုင်ငံသားတိုင်းပြည်တွေကအသိအမှတ်ပြုရေးကိစ္စမပြေလည်သေးတာဟာဆိုရင်အမေရိကန်ပြည်ထောင်စုကအကြီးဆုံးအတားအဆီးဖြစ်နေတယ်လို့ယူဆကြတော့တာလီဘန်ရဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောဆိုခဲ့တာဖြစ်ပါတယ်။အစ်အမပြုခံရရေးနှောင့်နှေးနေရတဲ့ကိစ္စမှာတာလီဘန်အဖွဲ့ရဲ့မူဝါဒတွေကြောင့်လားဒါမှမဟုတ်လေတခြားနိုင်ငံတွေကြောင့်လားဆိုတာကိုရှင်းပြဖို့မေးမြန်းတာမှာသူကအခုလိုဖြေတာပါ။သတင်းထောက်တွေအတွက်တာလီဘန်ကဖွင့်ပေးထားတဲ့ WhatsApp မှာသတင်းထောက်တွေမိတာကိုဖြေချတဲ့အချိန်မှာတော့တခြားနိုင်ငံတွေဒီလိုဆောင်ရွက်လာဖို့အတွက်ကိုလည်းအမေရိကန်ကခွင့်မပြုသလိုသူကိုယ်တိုင်ရဲ့ဒီကိစ္စနဲ့ပတ်သက်ပြီးဘာမှမလုပ်ဘူးလို့တာလီဘန်ပြောခွင့်ရတာပြောဆိုသွားတာဖြစ်ပါတယ်။တန်တမာရဲ့အတိအမှတ်ပြုခွင့်ရရေးအတွက်တာလီဘန်အစိုးရအဖွဲ့မှလိုအပ်ချက်တွေအလုံးနဲ့ပြည်စုံကိုက်ညီတယ်လို့လည်းမူဂျာဟစ်ကပြောဆိုသွားပါတယ်ရှင်။